2548ခုနှစ်လူတော်ဟာကောဇာတက္ကရေ1304ရက်73ရက်9လ2004ခုနှစ်တနင်္လာနေ့ချိန်ကာလဝယ်ရန်ကုန်တိုင်းလက်ကုမြို့နယ်အင်းတိုင်ခိဗဗေညာတရမတန်တိရိတ်တာအတွင်း၌ဆင်းကျင်ပါအပ်သောဓမ္မတပင်၌အရှင်တို့မှလေယောဂိတရဇင်များနှင့်တရင်တဥပုဒ္ဒေအပေါင်းတော်ကောင်းများတရားနာပရိသတ်အပေါင်းတော်ကောင်းများနှင့်ဆွေတော်မျိုးတော်အပေါင်းတော်ကောင်းတို့အားဒီနေ့ဩနာကြီးညိုမှတ်သားခွင့်ရသည့်ရှင်တို့မှဓမ္မဒါနနှင့်အပြင်တုတ်ပြန်၍ဓမ္မဒါနပြုလိုသည့်တရားတော်မှာသင်္ကုတ္တပါဠိတော်၌လာရှိသောမေဂိယသုတ်တံကိုအခြေခံ၍ဟောကြားအပ်သောစိတ်လွတ်လပ်၏အမြန်တွေးဆိုသည့်တရားဒေသနာတော်ဒုတိယပိုင်းတရားဒေသနာယောဂီတော်ရှင်များတရားနာပရိသတ်အပေါင်းတော်ကောင်းများဥပုသေများနှင့်ဆွေတော်မျိုးတော်အပေါင်းတော်ကောင်းတို့အားရှင်တို့မှဓမ္မဒါနနေရာဖြင့်တုတ်ပြန်၍ကျေးဇူးပေးဆပ်လိုသည့်ဓမ္မဒါနပြုလိုသည့်တရားတော်မှာစိတ်လွတ်လပ်၏အမြန်တွေ့တရားဒေသနာပါတရားဒေသနာစိတ်လွတ်လပ်၏အမြန်တွေ့ဆိုသည့်တရားဒေသနာတော်ကိုဘုရားကိုယ်တော်မြတ်အရှင်မေဂိယမထေရအကြောင်းပြုပြီးတော့ထိုတရားဒေသနာတော်ဟောဖြစ်ခဲ့ပါ၏။စိတ်လွတ်လပ်တယ်ဆိုတာအဘယ်မှအဘယ်သို့ရောက်သွားရင်စိတ်ကလွတ်လပ်ရသလဲဆိုတော့ကိလေသာတို့မှမဖြစ်တော့ဘဲနဲ့ကိလေသာတို့မှလွတ်လပ်ခွင့်ရပြီဆိုစိတ်ကစေတောဝိမုတ်တိစိတ်ရဲ့လွတ်လပ်မှုကိုရပါ၏။ကိလေသာတို့မှမလွတ်မြောက်သေးဘူးဆိုလို့ရှိရင်စေတောဝိမုတ်တိမဖြစ်သေးဘူး။သောတရာရှင်မေဂိယဟာဘုရားကိုယ်တော်မြတ်မှမရင်ကျက်သေးသောစေတဝိမုတ်တိစိတ်ကိတ္တမလွတ်မြောက်မှုလို့ဆိုရတဲ့စေတဝိမုတ်တိဖြစ်ဖို့ရန်တရား၅မျိုးရှိတယ်။အဲ့ဒီတရား၅မျိုးမိမိရဲ့တဏ္ဍာမှာဖြစ်ပွားတည်ရှိလို့ရှိရင်ဖြင့်စေတဝိမုတ်တိစိတ်လွတ်လပ်ရေးတွေရသွားမယ်လို့ဘုရားကိုယ်တော်မြတ်မှဟောထားသလားမဟောထားလား။ဒါကြောင့်စိတ်လွတ်လပ်၏အမြန်တွေ့ဖို့ဆိုတာကစေတောဝိမုတ်တိပါဠိကိုယူ၍စေတောဝိမုတ်တိစိတ်ကိလေသာမှလွတ်မြောက်မှုကိုပရိပက္ခာယရင့်ကျက်စေဖို့အတွက်ပင်စဓမ္မတရား၅ပါးတို့သည်သံဝတ္တန်တိရှိပါတယ်တဲ့စိတ်လွတ်လပ်ရေးရဖို့အတွက်တရား၅ပါးကိုလိုက်နာကျင့်သုံးဖြစ်မှသာလျှင်စိတ်ကလွတ်လပ်ရေးရမှာကိလေသာတို့မှထွန်းမြောက်ခွင့်ရမှာကိလေသာတို့မှထွန်းမြောက်ပြီးတကားလားစိတ်လွတ်လပ်ရေးရဖို့အတွက်တရား၅ပါးသည်ကအနည်းပြောခဲ့သည့်အတိုင်းရှိဦးဘုံမှပြောခဲ့သည့်အတိုင်းမိတ်ကောင်းဆေရန်သီလပါကထာ၁၀ပါးရှိရမည်တဲ့တေကလျာဏမိတ်တကောင်းလည်းရှိရမယ်သီလမှာဟောဒီသီလလည်းပြည့်စုံရမယ်တဲ့နှစ်ကငါးပါးနှစ်ကသီလမှာဟောဒီသီလရှိရမယ်ဆိုတော့လူလူစီလို့ရှိရင်တော့လူဝီနီခေါ်ရတဲ့ငါးပါးသီလပေါ့သူဘောတရင်စောက်သုံးတဲ့ပုဂ္ဂိုလ်များဆိုရင်တော့၈ပါးသီလ၉ပါးသီလဂါဟဒသီလလို့ခေါ်ရဲ၁၀ပါးသီလပေါ့အဲ့ဒီသီလတွေပြည့်စုံရမယ်ယံဆိုလို့ရှိရင်ယံတိက္ခာဘုတ်ဖြစ်တဲ့129ဆောတိက္ခာဘုတ်လို့ဆိုရတဲ့ဗာတိမောက္ခတံဝရသီလတွေပြည့်စုံရမယ်ပေါ့အဲ့ဒီသီလတွေပြည့်စုံပြီဆိုလို့ရှိရင်ဒီသီလပါဟောဒီသီလနဲ့ပြည့်စုံတယ်လို့ဆိုရပါမယ်သီလနံပါတ်3ကကထာ10ပါးရှိရမယ်တဲ့ကထာ10ပါးရှိရမယ်ဆိုတာကိုအရှင်မေဂိယဘုရားရှင်ကိုရောင်မြတ်က3ခုမြောက်အင်္ဂါရကိုအဘယ်လိုဟောတယ်လဲဘုနာသဗရမေကိယယယံကထာအဘိတံလေခိကစေတဝိဝရဏတပယံမေကိယခြေသမေကိယဘုနာသဗရံနောက်တစ်မျိုးတော့ကအဘိတံလေခိကအလွန်ခေါင်းပါစေတတ်သောစေတဝိဝရဏတပယံစိတ်ကိုဖွင့်ခြင်းအားလျောက်ပတ်သောယယံကထာအကျင့်စကားသည်အထိရှိပါ၏အလွန်ခေါင်းမစေတတ်တဲ့စိတ်ကိုဖွင့်ခြင်းအားလျောက်ပတ်တဲ့အကျင့်စကားတွေရှိတယ်တဲ့တရားဒီတံစိတ်ကိုဖွင့်ခြင်းအားလျောက်ပတ်တဲ့အလွန်တရားမှခေါင်းမစေတတ်တဲ့စကားတွေဆိုသည်ကတိအဘိစ္စကထာအလွန်နေခြင်းနှင့်စသောစကားနေတံဒေါတိကထာရောင်ရဲတင်းတိမ်လွယ်ခြင်းနှင့်စသောစကားသုံးပါဝိကကထာစိတ်ငြိမ်မှုနှင့်စသောစကားအတန်တကကထာအပေါင်းပေါ်မှခွဲခွာခြင်းမယောနောခြင်းနှင့်စသောစကား ငါဝိရဓမ္မကထာထက်တန်သောလုံလဝိရိယနှင့်စသောစကား၆သီလကထာသီလနှင့်စသောစကား၇တမာတိကထာတမာတိနှင့်စသောစကား၈ပညာကထာပညာနှင့်စသောစကား၉ဝိမုတ်တိကထာအရတဘုနှင့်စသောစကား၁၀ဝိမုတ်တိညာနထတနာကထာအရတဘုကိုဆင်ញင်သောပစ္စကဏညာမြင်နှင့်စသောစကားတဲ့စိတ်ကိုဖွင့်ခြင်းကလျှောက်ပတ်တဲ့အလွန်ကောင်းမစေတတ်တဲ့ကထာ၁၀ပါးကထာဘယ်နှပါးဆေပါးပါဘုရားအဲ့ဒီကထာ၁၀ပါးကျေးဇူးတော်ရှင်ဆရာတော်ဘုရားကြီးကလင်္ကာလေးစီကုန်ပေးထားတယ်ပူဇော်ကြည့်လိုက်လူနေအောင်ရဲ့ထောက်ွယ်စိတ်ငြိမ်ကျင့်ကျင့်လုံးလာသီလတမာပညာဝိမုတ်ဝိမုတ်တိညာဣစဒံပြောရန်စကားတည်လူနေအောင်ရဲ့ဟောကွယ်စိတ်ငြိမ်ကျင့်ကျင့်လုံးလသီလသမာပညာဝိမုတ်ဝိမုတ်တိညာဣစဒံပြောရန်စကားတည်စိတ်ကိုဖွင့်ခြင်းဟာလျှောက်ပတ်တဲ့အလွန်ကောင်းမစေတတ်တဲ့ပြောသင့်သောစကားကထာ၁၀ပါးတဲ့အဲဒီပြောသင့်သောကထာ၁၀ပါးတဲ့က၁အပိစ္ဆကထာအလွန်နေပါခြင်းနဲ့စသောစကားတတိပဒံမတရားများရှုမှတ်ပွားများအထောက်ကြတဲ့ယောဂီတော်စင်များဆိုလို့ရှိရင်ဖြင့်အလွန်နေပါသောအဘိဆကထာမျိုးကိုသာပြောရတယ်တဲ့အလိုနေပါသောစကားဆိုတာကသူ့ရဲ့ပြောင်းပြန်ဆန့်ကျင်ဘက်အလိုကြီးမားသောစကားလည်းရှိတယ်အလိုနေပါတဲ့စကားကိုပြောမြတ်သားလျင်တရားမတွေ့တဲ့ပုဂ္ဂိုလ်တွေတရားတွေ့တရားမတတ်တဲ့ပုဂ္ဂိုလ်တွေတရားတဲ့တရားတို့တရားမြတ်ရထိုက်တဲ့ပုဂ္ဂိုလ်တွေဆိုရင်လည်းပဲတရားတို့တရားမြတ်တွေကိုရသွားပါတယ်တဲ့အဘိသဒါယံဓမ္မောနာယံဓမ္မောမဟိသတ္တတယံဓမ္မဤမဲ့လေးပါးဖို့လေးပါးနိဗ္ဗာန်လို့ခေါ်ရတဲ့လောကုတ္တရာတရားကိုပါပေါင်းသည်အဘိသတ္တအလိုနေမသောပုဂ္ဂိုလ်အားတမိစရိပြည့်စုံနိုင်ပါပေတော့ဟောပြည့်စုံနိုင်ပါပေတော့ဤတယံဓမ္မောဤမဲ့လေးပါးဖို့လေးပါးနိဗ္ဗာန်လို့ခေါ်ရတဲ့လောကုတ္တရာတရားကိုပါပေါင်းသည်မေဇာတာအလိုကြီးမားသောပုဂ္ဂိုလ်အားနာတံပစ္စတိလုံးဝမပြည့်စုံနိုင်ပါပေ။မလေးပါဖူလေးပါနိဗ္ဗာန်လို့ဆိုရတဲ့လောကုတ္တရာတရား၉ပါးအပေါင်းဟာအလိုကြီးမားတဲ့ပုဂ္ဂိုလ်ရဲ့တန်တမမဖြစ်စကောက်မဖြစ်နိုင်ဘူး။အလိုနေပါသောအပိစ္ဆဂုံနှင့်ပြည့်စုံတဲ့ပုဂ္ဂိုလ်ရဲ့တန်တမသာလျှင်ပြည့်စုံနိုင်တဲ့တရားတွေတဲ့တို့အတွက်ကြောင့်အလိုကြီးမားတယ်ဆိုတာဘယ်လိုဟာကိုခေါ်တယ်လဲ။အင်းမြတ်တန်တမတကယ်ရှိထားတဲ့ဂုံတွေကိုဖော်ထုတ်ပြီးတော့ပြောပြနေတဲ့ဖော်ကြားနေတဲ့ဝါကြားနေတဲ့ပုဂ္ဂိုလ်များကိုမဟိစ္စပုဂ္ဂိုလ်လို့ခေါ်တယ်။ဘာပုဂ္ဂိုလ်လို့ခေါ်မလဲ။အရှိအမှန်ဖြစ်တဲ့ဂုံတွေကိုလည်းပဲဖော်ပြီးတော့ထုတ်ပြောနေတာလည်းပဲအလိုကြီးမားတဲ့အတွက်တာကြောင့်မဟိစ္စပဲ။မရှိသေးတဲ့ဂုံတွေကိုဖော်ပြီးတော့ဝါကြားနေရင်လည်းပဲအဲ့ဒီပုဂ္ဂိုလ်မျိုးကိုလည်းပဲမဟိစ္စပုဂ္ဂိုလ်လို့ခေါ်တယ်။ဘာပုဂ္ဂိုလ်လို့ခေါ်တယ်မိမိရဲ့တဏ္ဍာမသီလသိက္ခာမပြည့်စုံသေးဘူး၊သမာဓိသိက္ခာမပြည့်စုံသေးဘူး၊ပညာသိက္ခာမပြည့်စုံသေးဘူး။မပြည့်စုံနေတဲ့သီလသမာဓိပညာသိက္ခာတွေကိုပဲပြည့်စုံတရအောင်။ဟောကြားပြီးတော့ထုတ်ဖို့ပြောဆိုခြင်းမျိုးရှိတဲ့ပုဂ္ဂိုလ်များကိုလည်းပဲမဟိစ္စပုဂ္ဂိုလ်တဲ့။ဒီတော့ဟောက်မှန်တဲ့ဂုံကိုထုတ်ဖို့ပြောရင်လည်းပဲအလိုကြီးရာရောက်တဲ့အတွက်ကြောင့်မဟိစ္စ။မရှိသေးတဲ့ဂုံတွေကိုရှိတဲ့အောင်ထုတ်ဖို့ပြောကြရင်လည်းပဲပါပါတဲ့။မဟိစ္စပုဂ္ဂိုလ်တကြောင်ဆိုကြည့်လိုက်ဟောက်မှန်ဂုံမြာထုတ်ဖို့ကြခေါ်ညာမဟိစ္စဟောက်မှန်ဂုံမြာထုတ်ဖို့ကြခေါ်ညာမဟိစ္စမဟုတ်မှန်ဂုံမြာထုတ်ဖို့ကြခေါ်ညာမဟိစ္စမဟုတ်မှန်ဂုံများထုတ်ဖို့ကြခေါ်ညာမဟိစ္စ ရှိထားတဲ့ဂုံကိုထုတ်ဖို့ပြောရင်လည်းပဲအလိုကြီးမရရောက်ရမိစပဲမရှိသေးတဲ့ဂုံတွေကိုရှိတဲ့အောင်ထုတ်ဖို့ပြောကြနေနေရင်လည်းပဲထိုပုဂ္ဂိုလ်တွေကိုဘယ်လိုပုဂ္ဂိုလ်လို့ခေါ်မလဲမိစပုဂ္ဂိုလ်လို့ပဲခေါ်မယ်ဒီတော့မိမိရဲ့တဏ္ဍာမှာရှိထားတဲ့ဂုံတွေကိုတမာရီတိတ်ခါသီလတိတ်ခါပညာတိတ်ခါသီလသမารိပညာတိတ်ခါ300အကြည့်မြတ်တရားတွေရှိနေပါတယ်ဆိုတဲ့ဂုံတွေကလျှို့ဝှက်ထားရမှာဘယ်လိုလုပ်ထားရမှာလဲအဲလိုလျှို့ဝှက်ထားနိုင်တဲ့ပုဂ္ဂိုလ်များအလိုနည်းပါတဲ့အတွက်ဒါကြောင့်ထိုပုဂ္ဂိုလ်မျိုးကိုအပိစ္ဆပုဂ္ဂိုလ်လို့ခေါ်မယ်ဘာပိစ္ဆပုဂ္ဂိုလ်လို့ခေါ်မလဲဆိုကြည့်လိုက်ဟောက်မှန်ဂုံများလျှို့ဝှက်ထားခေါညာအပိစ္စဟောမံကုံမြလေယဝတ္ထခေါညာအပိစ္စဟုတ်တယ်တကယ်ရှိအမှန်သိထားတဲ့ဂုံတွေကလျှို့ကိုထားမှာဟွက်ထားရမယ်ဂုံလို့ပြောတယ်လောကမှာမိမိတို့တွေအလွန်တရာမှတန်ဖိုးကြီးမားလာတဲ့ယရဏသေးသေးလေးတစ်ခုသည်အလွန်တရာမှတန်ဖိုးကြီးမားလာတဲ့ယရဏအဲ့ဒီလောကီယရဏတွေဆိုသခိုးဓမြတွေမမြင်အောင်မသိအောင်လဲပဲလျှို့ဝှက်ပြီးတော့သိမ်းထားရသလားမသိမ်းထားရလားလောကမှာအလွန်တရာတန်ဖိုးရှိတဲ့ယရဏကိုတောင်မှလျှို့ဝှက်ပြီးတော့သိမ်းထားရလို့ရှိမိတွေ့တန်တန်မှာရထားတဲ့တရားတို့တရားများဖြစ်တဲ့သီလသမာဓိပညာသိက္ခာ၃ရပ်ဖြစ်တဲ့အကျင့်မြတ်တရားတွေကိုတကယ်ရထားပြီဆိုတဲ့ဂုဏ်တွေကပေါ်ပြရမှာလားလျှို့ဝှက်ထားရမှာလားအဲ့လိုလျှို့ဝှက်ထားနိုင်တဲ့ပုဂ္ဂိုလ်များကိုအလိုနည်းပါတဲ့အတွက်ဒါကြောင့်ထိုပုဂ္ဂိုလ်တွေကိုအပိစ္ဆာပုဂ္ဂိုလ်လို့ခေါ်မယ်။ဘာပုဂ္ဂိုလ်လို့ခေါ်မယ်။အပိစ္ဆာပုဂ္ဂိုလ်။အဲ့ဒီအပိစ္ဆာပုဂ္ဂိုလ်များသည်ဒါလေမဲ့လေးပါဖူလေးပါနိဗ္ဗာန်လို့ခေါ်တဲ့လကုတ္တတရားတွေကရနိုင်တာပါလို့ဤသို့ပြောနိုင်ပါတယ်တဲ့။အလိုကြီးမားတဲ့လောဘတွေထူနေတဲ့ပုဂ္ဂိုလ်များဟာဒီတရားတွေမရနိုင်ပါဘူး။ဒီလိုစကားတော့ပြောမယ်ဆိုရင်ပြောနိုင်ပါတယ်တဲ့။ဒါကြောင့်ဆိုကြည့်လိုက်အလိုကြီးသူလောဘထူရယူတရားမဟုတ်ပေအလိုနေပါရှုမှတ်ပွားယာညာတရားပေနံပါတ်1ကတော့တန်တောဋ္ဌိကထာရောင်ရဲလေခြင်းနဲ့စသောစကားဒီစကားမျိုးလည်းပြောမယ်ဆိုပြောနိုင်ပါတယ်တဲ့တန်ထောတာတာယံဓမ္မောနာယံဓမ္မောအတံတုထတာအယံဓမ္မောဣမလေးပါကိုလေးပါနိဗ္ဗာန်လို့ခေါ်တယ်လောဘတာတရားကိုပါပေါင်းသည်တန်တုထတာယံရဲ့လက်ချင်းရှိသောပုဂ္ဂိုလ်အားတမေစရိပြည့်စုံနိုင်ပါပေတော့ဤအယံဓမ္မောဣမလေးပါကိုလေးပါနိဗ္ဗာန်လို့ခေါ်တယ်လောဘတာတရားကိုပါပေါင်းသည်အတံတုထတာယံရဲ့လက်ချင်းမရှိသောပုဂ္ဂိုလ်အားနတ်တံပိစရိလုံးဝမပြည့်စုံနိုင်ပါပေမဲ့လေးပါဘုလေးပါနိဗ္ဗာန်ခေါ်တဲ့လောကတာတရား၉ပါးတွေဟာတန်တုထာရောင်ရဲလွယ်မှုရှိတဲ့ပုဂ္ဂိုလ်ရဲ့တန်တမာတာလင်ပြည့်စုံကောင်းတဲ့တရားရောင်ရဲလွယ်မှုမရှိဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့တန်တမာပြည့်စုံနိုင်ဘူးတဲ့။စာရေး၌ရောင်ရဲလွယ်မှုမရှိဘူး၊ဝိုးရေး၌ရောင်ရဲလွယ်မှုမရှိဘူး၊နေထိုင်ရေး၌ရောင်ရဲတင့်တယ်လွယ်မှုမရှိဘူးဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်များဟာဘုရားပြောခဲ့တဲ့တရားဓုတရားမြတ်တွေကမရနိုင်ပါဘူးတဲ့။မြောင်ရဲနိုင်တဲ့ပုဂ္ဂိုလ်ရဲ့တန်တမှာဘာတွေထူနေလို့လဲဆိုတော့လောဘတရားတွေထူနေတယ်ဘာတရားတွေထူနေစာရင်းနဲ့ပတ်သက်လို့မြောင်ရဲနိုင်ဝူရင်းနဲ့ပတ်သက်လို့မြောင်ရဲနိုင်နေထိုင်ရင်းနဲ့ပတ်သက်လို့မြောင်ရဲနိုင်ဘူးဆိုရင်တော့ဖြင့်လောဘတွေထူမြဲနေတဲ့အတွက်ကြောင့်တရားတွေအားထုတ်လို့မရနိုင်ဘူးတဲ့မြောင်ရဲနိုင်တဲ့ပုဂ္ဂိုလ်များသည်သာလျှင်တရားကိုကြိုးစားပြီးတော့သိခံပြီးတော့စာရင်းမှာလည်းသိခံသွားတဲ့မြောင်ရဲသွားတယ်ဟူရင်းနဲ့လည်းပဲရောင်ရဲပြီးတော့တိခန့်နဲ့နေထိုင်ရင်းနဲ့လည်းပဲရောင်ရဲပြီးတော့တိခန့်နဲ့အတွက်တရားကိုရှုမှတ်ပြတဲ့အတွက်ထိုပုဂ္ဂိုလ်များကတော့ဒီတရားတို့တရားမြတ်တွေရသွားနိုင်ပါတယ်လို့ဤသို့ပြောမယ်ဆိုရင်ပြောနိုင်ပါတယ်တဲ့ဆိုကြည့်လိုက်ပါမရောင်ရဲသူလောဘထူရာယူတရားမဟုတ်ပေရောင်ရဲသူများရှုမှတ်ပွားယာညာတရားပဲပြီးတော့နံပါတ်3ကပါဝိဝကကထာတဲ့စိတ်ငြိမ်ခြင်းနဲ့စသောစကားနံပါတ်4ကအတ္တန္တကကထာအပေါင်းဖော်မှခွဲခွာခြင်းမယောနှောခြင်းနဲ့စသောစကားတဲ့ဒီလိုစကားမျိုးကိုပြောမယ်ဆိုရင်တော့ပြောနိုင်ပါတယ်တဲ့ ပါဝိဝေတတယံဓမ္မောနယံဓမ္မောသင်္ကာနိကာရမတ္တာအယံဓမ္မောဤမလေးပါးဖို့လေးပါးနိဗ္ဗာန်လို့ခေါ်ရလောကုတ္တတရားကိုပါအပေါင်းသည်ပါဝိဝေတတစိတ်ငြိမ်မှုရှိသောပုဂ္ဂိုလ်အားတမိစရိပြည့်စုံနိုင်ပါတော့၏အယံဓမ္မောဤလောကုတ္တတရားကိုပါအပေါင်းသည်သင်္ကာနိကာရမတ္တာအပေါင်းဖို့နိုင်မွေးလျောနေတဲ့ပုဂ္ဂိုလ်အားနတ်တမိစရိလုံးဝမပြည့်စုံနိုင်ပါပေဒီလိုစကားမျိုးပြောမယ်ဆိုရင်တော့ပြောနိုင်ပါတယ်တဲ့မလေးပါဗုလေးပါနိဗ္ဗာန်ခေါ်တဲ့လောကုတ္တတရား၉ပါးအပေါင်းဟာစိတ်ငြိမ်မှုကိုလိုလားတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမသာလင်ပြည့်စုံနိုင်တဲ့တရားဖြစ်တယ်။အပေါင်းဖော်တို့မှခွဲခွာပြီးတော့နေနိုင်တဲ့အပေါင်းဖော်တို့နဲ့မရောဘဲနဲ့နေနိုင်တဲ့ပုဂ္ဂိုလ်မှသာလင်ပြည့်စုံနိုင်တဲ့တရားဖြစ်တယ်။အပေါင်းဖော်မှမွေ့လျော်ပြီးတော့နေမယ်အပေါင်းဖော်မရှိရင်တရားထုတ်လို့မဖြစ်ဘူးဆိုတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမတော့ဖြင့်မပြည့်စုံနိုင်ဘူးလို့ဒီလိုစကားမျိုးကိုပြောမယ်ဆိုရင်တော့ပြောနိုင်ပါတယ်တဲ့။အပေါင်းပေါ်မှာမွေ့လျော်နေတယ်ဆိုတာကလောဘလေးနဲ့မွေ့လျော်နေတာ။ဘာလေးနဲ့မွေ့လျော်နေတာလဲ။အပေါင်းပေါ်ခင်နေတယ်ဆိုလို့ရှိရင်လောဘရှိနေတယ်။အဲ့ဒီလောဘရှိနေရင်တော့ဘုရားပြောခဲ့တဲ့တရားဥတရားမြတ်တွေကမရနိုင်ဘူးတဲ့။စိတ်ဉာဏ်ရဲ့ရပ်ကိုသွားပြီးတော့တယောက်တည်းစူးစမ်းပြီးတော့ပွားဖြစ်တဲ့ပုဂ္ဂိုလ်မှသာလျင်ရသွားနိုင်တဲ့တရားပဲတဲ့။သူ့အတွက်ကြောင့်ဆိုကြည့်လိုက်ပေါင်းဖို့ခင်သူလောဘထုရယူတရားမဟုတ်ပေစိတ်ငြိမ်ရာသွာရှုမှတ်ပွားရညာတရားပေပြီးတော့နံပါတ်5ကဝိရိယရံဘကထာတဲ့အကျဉ်းငိမ်ဖန်ဖန်ကြိုးစားအားထုတ်တဲ့လုံလဝိရိယနဲ့စက်သောစကားတဲ့ဒီစကားမျိုးကလည်းပဲပြောမယ်ဆိုလို့ရှိရင်ပြောနိုင်ပါတယ်တဲ့အရဟတဝိရိယတယံဓမ္မောနာယံဓမ္မောကုတိတ္တာအယံဓမ္မဤလောကုတ္တရာတရားကိုပါအပေါင်းသည်အရဟတဝိရိယတအပ္ပမန္တတ္တကြောစာရှုမှပွားများအထုတ်နေတဲ့အရဟတဝိရိယရှိတဲ့ပုဂ္ဂိုလ်အားတမိစတိပြည့်စုံနိုင်ပါတော့ဤအယံဓမ္မဤလောကုတ္တရာတရားကိုပါအပေါင်းသည်ကုတိတ္တာပြင်းပြီးတော့နေတဲ့ပုဂ္ဂိုလ်အားနတ်တံပြည့်စတိလုံးဝမပြည့်စုံနိုင်ပါပေအရဒဝိရိယလုံလဝိရိယရှိတဲ့ပုဂ္ဂိုလ်ရဲ့ဓမ္မသာလင်ပြည့်စုံနိုင်တဲ့တရားတွေပဲပြင်းကြည့်ပြီးတော့နေမယ်ဆိုရင်တော့ထိုပုဂ္ဂိုလ်ရဲ့တဏ္ဍာမှာမပြည့်စုံနိုင်ဘူးလို့ဒီလိုစကားမျိုးကိုပြောမယ်ဆိုရင်ပြောနိုင်ပါတယ်တဲ့။ဒါကြောင့်ဆိုကြည့်ပါအာမထုတ်သူပြင်းကြည့်မှုရယူတရားမဟုတ်ပေအာထုတ်သူများရှုမှတ်ပွားရာညာတရားပဲအေးနံပါတ်6ကဘာလဲဆိုတော့သီလကထာသီလနဲ့စသောစကားကိုပြောနိုင်ပါတယ်နံပါတ်9ကတမာရိကထာတမာရိနဲ့စသောစကားတွေလည်းပြောနိုင်ပါတယ်တဲ့သီလကတော့ရှေ့မှာပါပါပြီသီလပါဟောတိခမ်းမှာတို့တို့ကြောင့်တမာရိနဲ့စသတဲ့စကားကိုတော့ဘာပြောရလဲဆိုတော့အရဒအနုဝိတကတုံမှာဘာပြောတာလဲဆိုတော့တမဟိတတယံဓမ္မောနာယံဓမ္မောအတ္တမဟိတတ။အယံဓမ္မောဤလောကုတ္တရာတရားကိုဘာပေါင်းသည်တမဟိတတ။တီးကြီးနေတဲ့ပုဂ္ဂိုလ်အာတမိစတိပြည့်စုံနိုင်ပါတော့၏။အယံဓမ္မောဤလောကုတ္တရာတရားကိုဘာပေါင်းသည်အတ္တမဟိတတ။တမာတိမရှိတဲ့ပုဂ္ဂိုလ်အာနတ္တံပိစတိလုံးဝမပြည့်စုံနိုင်ပါပေ။မဲ့လေးပါဖို့လေးပါနိဗ္ဗာန်လို့ခေါ်တဲ့လောကုတ္တရာတရားကိုဘာအပေါင်းတွေဟာတရားဥတရားမြတ်တွေဟာတမာဟိတတမာတိရှိတဲ့ပုဂ္ဂိုလ်မှသာလင်ပြည့်စုံနိုင်တယ်တဲ့အတ္တမဟိတတည်ကြည်မှုမရှိဘူးတမာတိမရှိဘူးဆိုလို့ရှိရင်ဒီပုဂ္ဂိုလ်တွေမပြည့်စုံနိုင်ဘူးတဲ့တမာတိမရှိတော့စိတ်တွေကပြန့်လွင့်နေတယ်စိတ်တွေကဟိုရောက်ဒီရောက်တောင်းရောက်မြောက်ရောက်နေရောက်နေမယ်ဆိုလို့ရှိရင်တမာတိမရှိဘူးတမာတိမတည်တော့စိတ်တွေပြန့်လွင့်နေတော့အမှန်တရားကိုမသိတော့ဘူးဘာတရားကိုမသိတော့လဲအဲ့ကြအမှန်တရားကိုသိဖို့အတွက်ကတမာတိဖြစ်အောင်အားထုတ်ရမှာ။ဘာဖြစ်အောင်အားထုတ်ရမှာ။တမာတိဖြစ်အောင်အားထုတ်ရပါမယ်ခင်ဗျာ။အဲ့ကြစိတ်မတည်တဲ့ပုဂ္ဂိုလ်ကပြန့်လွင့်စိတ်ဥဒ္ဒိစ္စနိဗ္ဗရဏတွေကောကုသ္စနိဗ္ဗရဏတွေဖြစ်နေမယ်ဆိုရင်တော့ဒါတမာတိမဖြစ်နိုင်ဘူး။အဲ့ကြမှတ်စရာအောင်လေးဗမာမတ်တိစိတ်ကလေးကကကနေကကနေတည်ရှိနေအောင်တမာတိရအောင်ဝိရိယနဲ့အားထုတ်ရသလားအားမထုတ်ရလား။အားထုတ်ရပါမယ်ခင်ဗျာ။ဆိုကြည့်စိတ်မတည်သူပြန့်လွင့်မှုရာယူတရားမဟုတ်ပေစိတ်တည်ငြိမ်ညာရှုမှတ်ပွားရာညာတရားပေပ ပြီးတော့နံပါတ်8ကပညာကထာပညာနဲ့စတဲ့စကားကိုပြောမယ်ဆိုရင်ပြောနိုင်ပါတယ်တဲ့မယ်လေးပါဖို့လေးပါနိဗ္ဗာန်လို့ခေါ်တဲ့လောကုတ္တရာတရား9ပါးအပေါင်းဟာပညာရှိသောပုဂ္ဂိုလ်မှသာလျှင်ပြည့်စုံနိုင်တဲ့တရားတဲ့ပညာဝတ္တောအယံဓမ္မောနာယံဓမ္မောဒုပိညတံအယံဓမ္မောဤမယ်လေးပါဖို့လေးပါနိဗ္ဗာန်လို့ခေါ်တဲ့လောကုတ္တရာတရား9ပါးအပေါင်းသည်ပညာဝတ္တောပညာရှိနေသောပုဂ္ဂိုလ်အားသံမေစရိပြည့်စုံနိုင်ပါတော့ဤအယံဓမ္မဤမဲ့လေးပါဖို့လေးပါနိဗ္ဗာန်လို့ခေါ်တဲ့လောကုတ္တတရား9ပါးအပေါင်းသည်ဒုပိညတာဉာဏ်ပညာမရှိတဲ့ပုဂ္ဂိုလ်အားနာတံမေစရိမပြည့်စုံနိုင်ပါပေဣတိသောဧတံဝဆနဤစကားကိုဘဂဝါဘုန်းတော်ချပါတခင်သဗ္ဗညုဘုရားရှင်ကိုတော်မြတ်ကြည်သည်ဩဇာကရုဏာရှိတံမေတ္တာဖြင့်ကောင်းစွာမတွေ့ဩကြံထားတော်မူခဲ့ပါပေတတိမလေးပါဘူးလေးပါနိဗ္ဗာန်လို့ခေါ်တဲ့လောကုတ္တရာတရား9ပါးအပေါင်းတွေဟာပညာဝတ္တောတဲ့ပညာရှိတဲ့ဉာဏ်ပညာရှိတဲ့သူမှသာလျှင်ပြည့်စုံနိုင်တဲ့တရားပဲတဲ့ဉာဏ်ပညာမရှိဘူးဆိုလို့ရှိရင်အဲ့ဒီတရားတို့တရားများခေါ်တဲ့လောကုတ္တရာတရားတွေဟာမပြည့်စုံနိုင်ပါဘူးတဲ့ဉာဏ်ရှိတဲ့ပုဂ္ဂိုလ်များအတိဉာဏ်ရှိတရားလျော်စွာတတိပဒံဝိပဿနာမှတ်တရားများကိုကြိုးစားပြီးတော့ပွားများအားထုတ်တဲ့အတွက်ယခုဘမှာပင်လင်ယုံနံတရားတွေကိုပိုင်းခြားသည့်အကြောင်းကျိုးတရားတွေကိုသိသိပြီးသည့်မမြဲစင်ရဲ့သဘောတရားတွေသုံးသပ်ပြီးသိယုံတယ်မကပဲယုံနံတရားအဖြစ်အပျက်သဘောတရားတွေကိုယ်တိုင်ကိုယ်ကျန်သိသွားပြီဆိုသူရဲ့ပါရမီအားလျော်စွာတရားတို့တရားမြတ်တွေလည်းပဲရသွားဖို့ရှိနိုင်သလားမရှိနိုင်မှလားအဲကြောင့်ဆိုကြည့်ပညာမဲ့သူမောဟထူရယူတရားမဟုတ်ပေပညာကြီးမားရှုမှတ်ပွားญาณญาติยาเปอีราวิมุตติกถาอรัตถโพนิสัตโตสกาเตนัมเบอร์10กวิมุตติญาณทัตตนะกถาอรัตถโพโกสิญญินเตปิสสขณะญาณญินิสัตเตสกาเตดีนัมเบอร์9นัมเบอร์10กတော့อรัตถมัญญะพุญญายောက်ติเนတပြိုင်တည်းမိမိရဲ့ပါရမီအလောစွာวิมุตติတွေကိုသိအောင်တယ်မကပဲวิมุตติญาณทัตตนะတွေလည်းပဲအလိုလိုသိသွားတော့တာပါပဲတဲ့ဒီစကားတွေနဲ့လည်းပဲပြောမယ်ဆိုလို့ရှိရင်ပြောနိုင်ပါတယ်တဲ့ဒါကနံပါတ်3ပေါ့နံပါတ်လေးအင်္ဂါယက်ကပါတယ်လဲဆိုတော့ဘုနာသဗရမေကိယဘေကုအရဒဝိရိယဝိဟရတိအကုသလနံဓမ္မနာပါဏာယကုသလနံဓမ္မနာဥပတံပရာယသာနဝါဒါနပရကမောအနိခေတဒုရောကုသလေတုဓမ္မေတုမေဂိယအချိတာမေဂိယပုဏ္ဏသဗရနောက်တစ်မျိုးတော့ကဘေကုသန္တနာဝိလံမိယေကုမြတ်တွေကြောက်တာယောဂီမြတ်ဖြစ်တဲ့ပုဂ္ဂိုလ်သည်အကုသလဓမ္မနာအကုသောတရားတို့ကိုပါဏာယပယ်နိုင်ဖို့ရန်အတွက်ကုသလနာဓမ္မနာကုသောတရားတို့ကိုဥပသံပရာယမိမိရဲ့တန်ဓမ္မဖြစ်ပွားစေဖို့အတွက်အရထဝိရိယထတ်တန်တော်လုံးလဝိရိယရှိသည်ဖြစ်ရွယ်ဝေဒတိနေထိုင်ရပါတော့ဤတဲ့จิตာမေကိယစေတဝိမုတ်တိစိတ်ကိလေသာမလွတ်မြောက်ဖို့အတွက်စိတ်လွတ်လပ်ရေးအမြန်ရဖို့အတွက်နံပါတ်၄အင်္ဂါရက်ကိုပြောရမယ်ဆိုရင်ဖြင့်တန္တရာဝိလံမီကိုမြော့တွေးကြောက်တယောဂီများဖြစ်တော်သူသည်အရထဝိရိယရှိရမယ်ဘာဝိရိယရှိရမယ်အရဒဝိရိယဆိုတာကြိုးစားပြီးအားထုတ်တဲ့ဝိရိယတဲ့အကုသိုလ်တရားတွေကိုပယ်နိုင်ဖို့ကုသိုလ်တရားတွေမိမိရဲ့တဏ္ဍာမဖြစ်ပွားတည်ရှိစေဖို့အတွက်လုံးလဝိရိယရှိရမယ်လို့ဆိုလိုတယ်။ဘာဝိရိယရှိရမယ်လို့ဆိုလို့လုံးလဝိရိယရှိရမယ်။အဲဒီလုံးလဝိရိယကဌာမဝါအာစွမ်းလည်းပဲရှိရမယ်တဲ့။ဒါနပရကမောတဲ့။မြဲမြံသောလုံးလလည်းရှိရမယ်တဲ့။ကုသလေတုဓမ္မေတုကုသိုလ်တရားတွေအပေါ်၌လည်းပဲအနိခရဒုတော့တာဝန်ကိုမချထားဘူးတဲ့ကုသိုလ်ရေးသည်ဒုအရေးကုသိုလ်ကိစ္စဒုက္ကိစ္စကုသိုလ်အလုတ်ဒုအလုတ်ပဲဆိုတဲ့အနေအားဖြင့်ဒီဒုရရှိရမှာတဲ့ဒါကြောင့်မလို့အကုသိုလ်တရားတွေကိုပယ်ဖို့ကုသိုလ်တရားတွေဖြစ်စေဖို့အတွက်ထက်တန်တဲ့လုံလောက်ဝိရိယရှိအောင်ကြိုးစားနိုင်ရမယ်လို့ဖခင်ကိုယ်တော်များမှအရှင်မေကိယသတိပေးလားမပေးလားဆိုကြည့်အကုပယံကုပြည်ယံထက်တန်လုံးလာရှိရမည်အကုပေယံကုပြည်ယံထ တ်တန်လုံးလာရှိရမည်အကုဆိုတာကအကုသိုလ်တရားကိုပါဟနာရပယ်ဖို့ပေါ့ကုဆိုတာကကုသိုလ်တရားတွေဥပတံပရာယမိမိရဲ့တဏ္ဍာမှာပြည့်စုံစေဖို့အတွက်အာရဏဝိရိယထက်တန်တဲ့လုံလဝိရိယဖြင့်ကြိုးစားရမှာတဲ့အဲ့လိုလုံလဝိရိယရှိမှလည်းပဲကုလားတော့စေတဝိမုတ်တိစိတ်ကကိလေသာမှလွတ်မြောက်မှုကိုရမှာလုံလဝိရိယမရှိဘူးမကြိုးစားဘူးဆိုလို့ချင်းစေတဝိမုတ်တိဖြစ်နိုင်မှာလားမဖြစ်နိုင်မှာလားစိတ်ကိလေသာမှလွတ်မြောက်မှုမရနိုင်သေးဘူးတဲ့တို့အတွက်ကြောင့်စေတဝိမုတ်တိစေကိလေသာမှလွတ်မြောက်ဖို့စေကိလေသာမှလွတ်မြောက်စေရန်ရင့်ကျက်စေဖို့အတွက်ကလုံလဝိရိယနဲ့ကိုကြိုးစားပြီးတော့အားထုတ်သွားရမှာဖြစ်ပါတယ်တဲ့ပြေတော့နံပါတ်5ဘာပြောသလဲဆိုတော့ဥနာသပရမေကိယဘေကုပညာဝါဟောတိဥပယတ္ထဂာမိနိယပညာယသမနာကတောအရိယယနေဘေဓိကာယသမဒုက္ခခယဂာမိနိယမေဂိယจิตာမေဂိယပုဏ္ဏသဗ္ဗရနောတမျိုးတော်ကဘေကုတဏှာဘိလံမိယေကိုမြော်တွေးကြောက်တယောဂီများဖြစ်သောပုဂ္ဂိုလ်သည်ပညာဝါပညာရှိသည်ဟောတိဖြစ်ရပါတော့ဤจิตာမေဂိယနောက်ဆုံး၅ခုမြောက်အနေအားဖြင့်အင်္ဂါရကိုပြောရမယ်ဆိုလို့ရှိရင်ပညာဝါဟောတိပညာရှိရမယ်ဘာရှိရမယ်ပညာရှိရမယ်တဲ့အဲ့ဒီပညာကရေရောပညာမဟုတ်ဘူးဥပယတ္ထဂာမိနိယအဖြစ်အပျက်ကိုသိတတ်သောတဏှာကောင်းစွာဥပယတ္ထဂာမိနိယအဖြစ်အပျက်ကိုသိတတ်သောနေဘေဓိကာယကိလေသာကိုဖောက်ခွဲနိုင်သောကိလေသာကိုဖောက်ခွဲနိုင်သောတဏှာကောင်းစွာဒုက္ခခယဂာမိနိယဒုက္ခရဲ့ကောင်းရာဖြစ်တဲ့နိဗ္ဗာန်သို့ရောက်ကြောင်းအကျင့်ဖြစ်သောအရိယာယမြတ်သောပညာယပညာတရားနှင့်တမနာကတောပြည့်စုံရပါပေတော့ဤတဲ့ပညာကရိုးရိုးပညာမဟုတ်ဘူးဒီပညာကပညာသည်နှမျိုးရှိမယ်ပေါ့တာမန်ပြောလောကီပညာကတစ်မျိုးလောကုတ္တရာပညာကတစ်မျိုးပေါ့ပညာဘယ်နှမျိုးတုံးဒီနေရာမှာလောကီပညာတွေခဏဖယ်ထားလိုက်လောကုတ္တရာပညာနဲ့ပြည့်စုံရမှာလောကုတ္တရာပညာဆိုတာကဝိပဿနာတရားကိုပွားများအားထုတ်တဲ့အခါမှာကုလဝိပဿနာဉာဏ်ဤအစဉ်စဉ်အစဉ်စဉ်ရင့်ကျက်ပြည့်စုံလာတဲ့အခါကျတော့ရှေးဥစွာယုံနံတရားတွေပိုင်းခြားပြီးသည့်အကြောင်းကျိုးတရားတွေသိသိပြီးသည့်အမြဲစင်ရဲ့သဘောတရားတွေသုံးသပ်ပြီးသည့်ထောညာမတစင်တဲပြီးအထုတ်လိုက်တဲ့အခါကျတော့ယုတ်တရားနံတရားတွေရဲ့အဖြစ်အပျက်ကိုသိတတ်တဲ့ဉာဏ်တို့ရောက်လာတယ်တဲ့အဲ့ဒီအဖြစ်အပျက်ကိုသိတဲ့ဉာဏ်ကိုဥဒယဘယဉာဏ်လို့ခေါ်တယ်။ဘာဉာဏ်လို့ခေါ်တယ်။ဥဒယဘယဉာဏ်ပါဘုရား။ဒါကြောင့်ဥပယထဂာမိနိယအဖြစ်အပျက်ကိုသိတတ်သောနိဗ္ဗေဒီကယကိလေသာတွေကိုဖောက်ခွဲနိုင်သောဥရိယပညာရောက်လာပြီဆိုလို့ချင်းကိလေသာတွေကိုဖောက်ခွဲနိုင်တဲ့ဉာဏ်တို့ရောက်လာပြီတဲ့အဲ့ဒီမှာတစင်တက်ပြီးတော့အတုတ်သွားတဲ့ခါကျတော့တမကောင်စားဒုက္ခယကမိနိယဒုက္ခဤကုံရချုပ်ရငြိမ်းရဖြစ်တဲ့နိဗ္ဗာန်တို့ရောက်ကြောင်းကျင့်ဖြစ်သောအရိယယံမြတ်သောပညာတရားနှင့်တမနာကတော့ပြည့်စုံရပါတော့ဤဥဒိယပညာမှာတစင်တဲပြီးတော့ကြိုးစားအထုတ်သွားတဲ့ခါကျတော့ကိလေသာတို့ဖောက်ခွဲနိုင်တဲ့ဥပဒနာဉာဏ်ဤပြည့်စုံပြီးတော့နောက်ဆုံးအရိယမဉဏ်ဖုံဉဏ်ကိုရသွားတယ်တဲ့နောက်ဆုံးပါဉဏ်ကိုရသွားမယ်အရိယမဉဏ်ဖုံဉဏ်ကိုရသွားရမှာအရိယမဉဏ်ဖုံဉဏ်တွေကိုတော့ဖြင့်မြတ်သောပညာတဲ့ဘာပညာပါလဲအဲ့ဒီမြတ်သောပညာတွေကိုရောက်တဲ့အထိရတဲ့အထိကိုပင်လင်ယောဂီတော်စီများကအာထုတ်ရသလားအမထုတ်ရလားဒါကြောင့်မိမိရဲ့တန်တမ်းမှရှိနေတဲ့အရှုခံဖြစ်တဲ့ယုံနံတရားတွေအရှုဉဏ်ကအဖြစ်ဒီအပြက်တွေကိုမြင်တဲ့အထိအ ਨੇ စုံဥရိယပြဉဏ်နဲ့တော့ပြည့်စုံရမှာအ ਨੇ စုံဗာဉဏ်နဲ့ပြည့်စုံရမှာအဲ့ဒီအဖြစ်အပြက်ကိုတွေ့သိတဲ့မြင်တဲ့ဉာဏ်အထိလောက်တော့ဖြင့်စူးစမ်းပြီးတော့အာထုတ်သွားရမှာတဲ့တို့တို့ကြောင့်ဆိုကြည့်ကိုတွင်တန်တန်ရောက်နေနံအမှန်ဖြစ်ပြတည်ရမည်ကိုတွင်တန်တန်ရောက်နေနံအမှန်ဖြစ်ပြတည်ရမည်အင်္ဂါ၅ပါးပြည့်စုံခဲ့လုံလထက်တန်ဖြစ်ပြန်အမှန်ကိုတိုင်းတည်ရမည်ဆိုတဲ့အတိုင်းနံပါတ်၁အင်္ဂါယကကလနာမိတ်တကောင်းရှိရပါမယ်နံပါတ်2ငါရကသီလရှိရပါမယ်နံပါတ်3ငါကထာ7ပါးရှိရပါမယ်နံပါတ်4ကတော့လုံလဝိရိယရှိရပါမယ်နံပါတ်5ကတော့အဖြစ်အပျက်ကိုသိတဲ့ပညာနဲ့ပြည့်စုံရပါမယ်အင်္ဂါဘယ်နှပါးပြီးခဲ့ ခြေသားမေဂိယံမေဆွေကောင်းရှိမှလည်းပဲတိလာနေပြည့်စုံနိုင်ပါ၏ခြေသားမေဂိယံမေဆွေကောင်းရှိမှလည်းပဲတိလာပြည့်စုံနိုင်တယ်မေဆွေကောင်းရှိမှလည်းပဲကထာ၁၀ပါးကိုပြောနိုင်တယ်ပြောဖြစ်တယ်ပြောနိုင်မယ်ခြေသားမေဂိယံတဲ့မေဆွေကောင်းရှိမှလည်းပဲလုံလဝိရိယရှိနိုင်ပါ၏ခြေသားမေဂိယံမေဆွေကောင်းရှိမှလည်းပဲအဖြစ်အပျက်ကိုမြင်တဲ့မြတ်သောပညာနှင့်ပြည့်စုံနိုင်မယ်မြတ်စွာဘုရားကမိတ်ဆွေကောင်းကိုအဓိကထားပြီးတော့မိတ်ဆွေကောင်းရှိလို့ရင်ကျန်တဲ့၄ပါးအကုန်လုံးပြည့်စုံသွားတယ်တဲ့မိတ်ဆွေကောင်းရှိရင်ကျန်တဲ့ဘယ်နှပါးလုံးပြည့်စုံသွားမလဲ၄ပါးလုံးပြည့်စုံသွားတယ်